to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်နိုဝင်ဘာလ18ရက် VOA American အစံရဲ့တင်းငွေနေနေတဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချိန်ညပါမယ်ရခိုင်ပြည်နယ်တွင်းကအနောက်ရဲဒုက္ခသည်စခန်းတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုအတွင်လူ၄ဦးဒဏ်ရာရပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တော်မီလောင်ကျွမ်းမှုကိုတော့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းကြောက်တန်းမြို့နယ်ရွှေမော်ဝင်းခန်းမမှာခိတထိန်သိမ်းထားတဲ့ရခိုင်ပြည်နယ်စစ်တွေမွတ်စလင်ဒုက္ခသည်စခန်းတွေကဒုက္ခသည်106ဦးကိုဒီကနေ့မှပဲရေတပ်တင်မောနဲ့မူလနေရာကိုပြန်လည်ပို့ဆောင်လိုက်ပါတယ်
။ဒီတရားနေရတဲ့ပစ္စည်းပစ္စည်းတွေလည်းပါတယ်ကပြီးတော့အစ္စလမ်ဖွဲ့တွေလည်းရှိတယ်။သူတို့ကလည်းသင်ရခိုင်လည်းရှိတယ်လား။အန်ဒီရခိုင်တို့ကိုချက်ပေးကြည့်ရတယ်။အင်းရဲ့ဒီနေ့ဒီရေဆုံးပါလေ။အဒီရေဆုံးနဲ့သူတို့ခေါ်သွားတယ်။
ဒေသခံတူပြောသွားတာပါ။ပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။မြမရေးဆွေးနွေးကမှာတော့ American တလွားပဲပြုတ်ဖြန့်ဖြူးရောင်းချနေသူ San Francisco မြို့ကဥမ္မမောင်တိန်နဲ့တွေ့ဆုံမိန့်မြန်းထားတာကိုနှာစင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်ပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါရယ်။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်မှတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနေ့စနေနေ့ကသမ္မတဒေါ်နယ်ထရန့်မျက်မြင်ကိုယ်တိသွားရောက်ကြည့်ရှုခဲ့ပါတယ်။မနေ့စနေနေ့မှာမြို့တော်ဝါရှင်တန်ကနေကယ်လီဖိုးနီးယားကိုလေယာဉ်နဲ့နေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်လိမ့်မယ်လို့ဘယ်သူမှထင်မထားဘူး။လုံးဝနေပါပျက်စီးခဲ့ရတယ်လို့သမ္မတထရန့်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ကမီးလောင်ပြင်ကိုဖျက်ရှောက်ရင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အနည်းဆုံးအိမ်ပေါင်း 9,900 လောင်ချမ်းခဲ့ပြီး86ဦးသေဆုံးခဲ့ရပါတယ်။လူပေါင်း 1,000 ကျော်ပျောက်ဆုံးနေစေဖြစ်ပါတယ်။ Camp Fire လို့ခေါ်တဲ့တော်မီလောင်ချမ်းမှုဟာဆိုရင်ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာအသေးအပြောက်အများဆုံးမီးလောင်ချမ်းမှုဖြစ်ပါတယ်။မိကိုထိန်းချုပ်နိုင်မှုမိသက်သမား 9,500 လို့ကြိုးစားနေကြရဆဲဖြစ်ပါတယ်။ဒီမီးလောင်မှုကိုအတူတကပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုပြီးပြည်ထောင်စုအစိုးရဘက်ကကူညီထောက်ပံ့မယ်ဆိုတာကိုလည်းကယ်လီဖိုးနီးယားပြည်နယ်တာဝန်ရှိသူတွေကိုသမ္မတကကြေညာပေးခဲ့ပါတယ်။တစ်တော်ထိန်သိမ်းရေးပုံမကောက်မှွန်ရေးအတွက်တဘာဝပတ်ဝန်းကျင်ထိန်သိမ်းရေးအဖွဲ့တွေနဲ့လည်းဆောင်ရွက်သွားဖို့သမ္မတကအခိုင်အမာပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်အစိုးရအနေနဲ့ sorry သတင်းတော့ဂျမောကာရှိုဂျီတက်ခံရမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးအပြည့်အစုံကောက်ချက်ချမှုကိုမလုပ်ရသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ sorry အရှိမင်းသားကကာရှိုဂျီကိုတတ်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့အမေရိကန်ထောက်လိုင်း agency CIA ကကောက်ချက်ချတယ်လို့မက်ဂန်တာဝန်ရှိသူတူကပြောတဲ့အကြောင်းသတင်းပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကသဘောတူညီမှုတော့မရှိသေးပါဘူး။မက်ဂန်အစိုးရကအပြည့်အစုံကောက်ချက်ချထားပြီးဖြစ်တယ်လို့မကြသေးခင်ကသတင်းတွေမှာပြောတာဟာမှန်ကန်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်မှာပြောထားပါတယ်။ဒီညင်ညာချက်မတိုင်ခင်တည်းဘိုင်းလုံးကတော့ sorry အရှင်မင်းသားကဝါရှင်တန်ပို့သတင်းနောက်ကရှိုဂျီကိုတတ်ဖို့မိန်ပေးခဲ့တယ်လို့ CIA ကကောက်ချက်ချကြောင်းသတင်းတွေမှာဖော်ပြခဲ့တာပါ။အမေရိကန်ဘုထောက်လိုင်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဂျီနာဟက်စပေါ်နဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတို့ကသမ္မတဒေါ်နယ်ထရမ့်ကိုစနေနေ့ရုံးကကယ်လီဖိုးနီးယားကိုသူ့ရဲ့ Air Force 1လေးနဲ့သွားနေစမှာအကြောင်းကြားခဲ့တယ်လို့ပြောပါတယ်။အဲဒီနောက်တော့သမ္မတထရမ့်ကခါရှိုဂျီကိုဘသူတတ်တယ်ဆိုတာကိုအမေရိကန်အစိုးရအနေနဲ့အင်္ဂါနေ့မှာသတင်းထုတ်ပြန်မယ်လို့ကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ကျွမ်းတဲ့နေရာတွေကိုသွားရောက်ကြည့်ရှုစဉ်အတွင်းသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်ဟာသမ္မတထရမ့်အနေနဲ့ CIA ပေါ်မှာယုံကြည်မှုရှိတယ်လို့သမ္မတရဲ့ပြောခွင့်ရဆာရာဟခဘီဆန်ဒက်ကပြောပြီးမိနစ်ပိုင်းအကြာမှာထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ရွေးကောက်ပွဲမဲရလတ်တွေပြန်လည်ရေးထွက်မှုကဒီကနေ့တနင်္ဂနွေနေ့မှာအပြီးသတ်ဖို့ရှိနေပါတယ်လက်ရှိအချိန်ထိတော့အထက်လွှတ်တော်အမတ်နေရာအတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြိုင်ဘက် Democrat Bill Nelson ကိုဦးဆောင်နေပါတယ်ဒေသဆန်ရွက်ချိန်မိနစ်စနေနေ့နေ့လယ်ပိုင်းအထိဒီမိုကရက်ကိုယ်စားလှယ် Nelson က Republican ကိုယ်စားလှယ် Scott ထက်မဲရလတ်12,000လောက်ပြတ်ကျန်နေခဲ့ပါတယ်။ Florida အုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလတ်တွေကိုဆက်နဲ့ပြတ်လဲရေးထွက်တာမှာတော့ Republican Ron DeSantis က Democrat Andrew Gillum ထက်3ညသက်သ ဒီနေ့ဥဆောင်ခဲ့တာကြောင့်မဲရလက်တွေကိုလက်နဲ့ပြန်လဲရေးတွက်ဖို့မလိုအပ်တော်ပါဘူးမဲရလက်တွေကိုဆက်နဲ့ရေးတွက်တာမှာအနိုင်ရှုံးတာ300ဒသမ2500ရာခိုင်နှုန်းမပြည့်ဘူးဆိုရင်တော့ဖလော်ရီဒါပြည်နယ်ဥပဒေအရမဲရလက်တွေကိုလက်နဲ့တရွတ်ချင်းပြန်လဲရေးတွက်ကြရတာဖြစ်ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးရှင်းပြမှုမှာ
Republican ကိုယ်စားလှယ်ရဲ့စီးပွားရေးအဖွဲ့ဘက်ကတော့တုံ့ပြန်ကြေညာချက်ချက်ချင်းမထုတ်ခဲ့ပါဘူးရှင်။အိန္ဒိယနိုင်ငံနောက်မြောက်ပိုင်းမှာဘာသာရေးအသင်းတစ်ခုဒီကနေ့တိုက်ခိုက်ခံခဲ့ရပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်လူ300ယောက်သေဆုံးပြီးတော့95ယောက်ကနေ20ကြာဒဏ်ရာရသွားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။အမျိုးသားနှစ်ဦးကအမ်ရစ်တာမြို့ကဘာသာရေးစောင့်တွေကိုဝင်ရောက်လ Hindustan Times တရင်စာအဆိုရတော့တိုက်ခိုက်သမားတွေမှာအနည်းဆုံးတော့မောင်းမြန် rifle တနက်တက်လက်ပါလာပြီးတော့အဆောက်အုံတွေကိုတနက်နဲ့ချိန်ပြီးဝင်လာခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့အခုချိန်ထိသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့မပြောသေးပါဘူးခင်ဗျာ
ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 1505တို့ညလိုက်ဒိုမီတာ25 kHz 1180တို့ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခသည်စခန်းကဒုက္ခသည်နှစ်ဦးကိုလူမောင်ခိုကူးမှုဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးတာမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ရန်ကုန်မြို့ကြောက်တန်းမြို့မှာခိတ္တထင်းထင်းခံခဲ့ရတဲ့မွတ်စလင်၁၀၆ဦးတို့ကိုလူမောင်ခိုကူးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုက္ခသည်စခန်းတွင်ကအမျိုးသားနှစ်ဦးကိုအနာပိုင်းသို့ဝင်ရောက်ဖမ်းဆီးတာဖြစ်ပါတယ်။အနောက်ရဲဒုက္ခသည်စခန်းတွင်ပစ်ခတ်မှုဖြစ်တဲ့ဆိုတဲ့အပေါ်မှာအလွန်ဆိုးရိမ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာတာဝန်ခံကနုတ်ဩစတြီးရဲ့ရုံးကကြီးညာချက်ကိုတွစ်တလူမှုကွန်ရက်မှာတင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်2012ခုနှစ်အချမ်းဖက်ပြည်ပခါတွေအတွင်းအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာအနောက်ရဲဒုက္ခသည်စခန်းတွင်တနက်နဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အခြေအနေကနေအကျမ်းမဖက်ဖဲထိနေတိမ့်နေရှိစေဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ပြစ်ခတ်လူစုခွဲမှုအတွင်းထိခိုက်ဒဏ်ရာရသူတွေကိုရှေးဦးပြုစုပေးသူတွေကိုကျေးဇူးတင်ရှိကြောင်းနဲ့အခြေအနေကိုအနိကပ်စောင့်ကြည့်နေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရခိုင်ပြည်နယ်တွင်ရေရှည်ခံမဲ့ဖြစ်ရှင်းချက်တရက်ထွက်ပေါ်လာရေးပံ့ပိုးပေးဖို့ကုလသမဂ္ဂဘက်ကပိုင်းဖြတ်ထားတယ်လို့လည်းဌာနကိုယ်စားလှယ်ရုံးကကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေတဲကမွတ်စလင်၁၀၆ဦးတို့မလေးရှားကိုလှေးနဲ့ဥတီထွက်ခွာလာပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းကြောက်တန်းမြို့နယ်မှာထိမ့်သိမ်းခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာပဲစစ်တွေမျိုးစီကိုရေတက်ကပြန်လဲခေါ်ဆောင်သွားပြီလည်းဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်တွင်ဘာသာရေးလူမျိုးရေးဆန်တဲ့အဓိကယုံနဲ့ပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမြန်မာအစိုးရကမွတ်စလင်တွေကိုဒုက္ခသည်စခန်းတွေထဲမှာထိမ့်သိမ်းခဲ့တာဖြစ်ပြီးမူလနေရာတွေမှာအခုအချိန်ထိပြန်လည်နေရာချထားပေးနိုင်ခြင်းမရှိဘဲနှစ်နဲ့ချီပြီးတော့ဒုက္ခသည်စခန်းတွေထဲမှာတောင့်တင်နေကြရတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ33ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။မုန်တိုင်းကြောင့်အိန္ဒိယနဲ့လမ်းတွေအကြီးအကျယ်ပျက်စီးဆုံးရှုံးတာတွေဖြစ်ပေါ်ခဲ့ပြီးတော့လူတွေတောင့်နေချီပြီးတော့လည်းကယ်ဆယ်စခန်းတွေကိုပြောင်းရွှေ့နေထိုင်ခဲ့ရတယ်လို့အာနာပိုင်းလေးကစနေနေ့မှာပြောကြားလိုက်ပါတယ်။တောက်ကြနေကယုံလောင်း73လောင်းနဲ့စနေနေ့ကယုံလောင်း20ကိုခေစိလှုပ်သားတွေတွေ့ရှိခဲ့တယ်လို့အာနာပိုင်းကပြောပါတယ်။ဒီဆုံးသူအများစုဟာရေချီတာအင်ပြူရာနဲ့တက်လိုက်တာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။မုံတိုင်းကြောင့်တက်တိုင်3000နဲ့တစ်ပင်ပေါင်း3000ကျော်ပြုလဲကုန်တယ်လို့ပြောပါတယ်။ဒီသကံအာနာပိုင်းတွေဟာပြည်နယ်တွင်းကအစိုးရလုပ်ပေးထားတဲ့မုံတိုင်းကေစိစကန်ဒီယာကြောင့်မှခိုးလုံနေကြတဲ့လူ8200ထက်အစားအစာရေနဲ့စေဝါတွေကိုအပူတပြင်းပို့ဆောင်ပေးနေကြပါတယ်ဒီလူတွေဟာဂါဂျာဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့တမိနာဒုပြည်နယ်ခရိုင်6ခုကဖြစ်ပါတယ်မုန်တိုင်းကြောင့်ပြည်နယ်ထဲမှာမိုးကြီးကျယ်ရွာသွန်းပြီးတော့လေတိုက်နှုန်းကလည်းတနအီကို55မိုင်အထိရှိခဲ့ပါတယ်ခင်ဗျာ
မတရားမှုတွေဟာဆင်းရဲမွဲတေမှုရဲ့အရင်းအမြစ်ဖြစ်တယ်လို့ရိုမန်ကက်သလစ်ခရိယန်သာသနာပိုင်ပိုယမင်းကြီးဖရန်စစ်ကဒီကနေ့ကက်သလစ်ကျောင်းတော်ရဲ့ ချိုးတဲ့သူများနဲ့လူလူဝိပုစုတောင်းပွဲမှာမိန့်ကြားလိုက်ပါတယ်။စိန့်ပီတာရှင်မြင်းကဝိပုခမကြီးမှာလူလူဝိပုစုတောင်းပွဲကျင်းပဖို့ပိုယဟမင်းကြီးကဆင်းရဲချိုးတဲ့သူထောင်းနဲ့ချီပြီးတော့ဖိတ်ကြားခဲ့တာပါ။နောက်သူတို့ဒရီနဲ့နေ့လယ်စာအတူစားဖို့လဲစီစဉ်ထားပါတယ်။ချိုးတဲ့သူတွေရဲ့ပူဆွေးငွေကြွေးမှုတွေကပိုပြီးကျဲလောင်လာပြီမဲ့လဲချမ်းသာတဲ့ချမ်းသာလာတဲ့လူအနေငယ်ရဲ့ဆူ ဖြစ်နေတဲ့နေရာရင်းတွေကနေမဖြစ်မနေထွက်ပြေးကြရသူတွေအရှိလေးထားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ရှင်။
စီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ၄၀ထက်မနည်းသေဆုံးသွားတယ်လို့စီးရီးယားသတင်းမီဒီယာတွေနဲ့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကအီရန်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့စီးရီးယားနိုင်ငံအရှေ့ပိုင်းဒီအယ်အယ်ဇော်ဒေတာဟာဂျင်းမြူနာကအဘူဟတ်ရွာနောက်မှာဖြစ ော့ AB သတင်းဌာနကိုပြောခဲ့ပါတယ်ဒီတိုက်ပွဲလွယ်မယ်လို့ဘယ်တော့မှမထင်ခဲ့ကြောင်းဒီလူတွေဟာအပြင်းထန်ခုခံပြီးတော့တိုက်ဖို့အလွန်ခက်ခဲတဲ့သူတွေဖြစ်သလိုသူတို့မှာပြင်ဆင်နေလဲအများကြီးရတယ်ဆိုပြီးတော့ American ဘိုးချုပ်ကပြောပါတယ်ခင်ဗျာ
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုကဆက်တဲ့မင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ရန်ကုန်တိုင်းကြောက်တန်းမြို့နယ်ရွှေမော်ဝင်းခမမှာခဏထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်စစ်တွေမွတ်စလင်ဒုက္ခသည်စခန်းတွေကဒုက္ခသည်106ဦးကိုဒီကနေ့ပဲရေတပ်သင်္ဘောနဲ့မူလနေရာကိုပြန်လည်ပို့ဆောင်လိုက်ပါပြီ2012ခုနှစ်ထဲကစစ်တွေဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ခိုးလုံနေခဲ့ကြရပြီးနေထိုင်ရေးအတော်လေးအခက်အခဲဖြစ်ကြရတယ်လို့စားဝတ်နေရေးနဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့အတွက်ဒုက္ခသည်စခန်းတွေမှာမနေချင်ကြတော့လို့လူမြောက်ရလမ်းရှာတဲ့အနေနဲ့တခြားနိုင်ငံတွေကိုနှီးလန်းပေါင်းစုံတုံးပြီးထွက်ခွာနေကြတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တွေကပြောပါတယ်အကြောင်းစုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြေးရွာအနီးပင်လယ်ကမ်းနားမှာအမျိုးသမီးကလေးငယ်တွေပါပါဝင်တဲ့ဒုက္ခသည်106ဦးလိုက်ပါလာတဲ့ဆွက်လေကြီးတစ်စင်းမျောနေတယ်လို့ဒေသခံငါးဖန်းလူသားတွေရဲ့သတင်းပေးပို့ချက်အရရေသက်ကနေတွားရောက်ခွေယူထိန်းသိမ်းခဲ့တာဖြစ်ပါတယ်သူတို့ဟာစစ်တွေမျိုးတက်ကြွပြေဒုက္ခသည်စခန်းကထွက်လာခဲ့ကြတာဖြစ်ပြီးဥတီချက်ကတော့မလေးရှားနိုင်ငံကိုတွားရောက်ကြဖို့ဖြစ်ပါတယ်ဆွက်လေစီကုံသွားတဲ့အတွက်ပင်လယ်ထဲမှာရက်အတန်ကြာမျောပါနေကြတာဖြစ်ပြီးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကယ်ဆယ်ပြီးတဲ့နောက်မှာတော့သူတို့ကိုလိုအပ်တဲ့အဝတ်အစားအစားအသောက်နဲ့ကျန်းမာရေးဆောင်မှုကူတာမှုတွေပေးပြီးတော့ရွှေမော်ဝန်းခမ်းမမှာနှစ်ရက်တာထားရှိခဲ့တာပါဒီကနေ့တနင်္ဂနွေနေ့နိုဝင်ဘာလ18ရက်နေ့နေ့လယ်မှာတော့ဒုက္ခသည်106ဦးစလုံးကိုရေတပ်စခန်းကနေရေတပ်သင်္ဘောနဲ့ပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်သူတို့လာခဲ့တဲ့ရခိုင်စစ်တွေကဒုက္ခသည်စခန်းနေစီရေလန်းကနေပြန်လည်ပို့ဆောင်ပေးခဲ့တဲ့အခြေအနေကိုတော့သူတို့ကကယ်ဆယ်နေရာချတုံးကလိုက်ပါကူညီဆောင်ရွက်ပေးခဲ့သူဒေသခံတဦးဖြစ်တဲ့ကိုဇော်မင်းသူကအခုလိုပြောပြပါတယ
်ဒီကနေ့ရောပြည်သူ့ပြည်ထောင်စုရာတွေပါတယ်ကပြောအစ္စလာမ်ဖွဲ့ပြန်လို့ရှိသူတို့ဘက်ကရစီရဲ့ဟာလည်းရှိရတာအန်ဒီကလည်းသူတို့ချက်ပေးပြီးရတယ်အင်းရဲ့ဖြူလေးနဲ့ဒီရေဆုံပါပဲအဲဒီရေဆုံနဲ့သူတို့ခေါ်သွားပြီးတော့အဲတနာရကားဝတ်တင်ပြီးကြောက်ကြနေဆက်တင်ထွက်သွားတာရဟိုဘက်မှာနှစ်နာရီလောက်အဲနှစ်နာရီခွဲလောက်ပေါ့မင်းကမှာသူတို့ရေရင်မော်တင်ပြီးတိုက်ပို့ပါလေကလေးဆိုအင်းဒီပါတော့မပါဘူးသူတို့ဘိုက်တွေစားကြတယ်အဲဒေသခံတွေလည်းသမင်းချက်ကြည့်ကြအဲ့လိုမျိုးသူတို့ထားတာကတော့ကောင်းမွန်မှန်ပါပဲကျွန်တော်ဒေသခံတွေလည်းကောင်းမွန်မှန်ဆက်ဆံကြပါတယ
်အခုဒုက္ခသည်တွေကိုပြန်ပို့ပေးနေတဲ့စစ်တွေမျိုးဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့6နှစ်2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတိုက်ခိုက်မှုတွေဆက်ဖြစ်ကြကြတဲ့ကခိုးလုံနေကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွင်ကလူအများစုဟာစစ်တွေပတ်ဝန်းကျင်မှာရှိတဲ့ရိုဟင်ညာကြေးရွာတွေကကြေးရွာသားတွေနဲ့စစ်တွေမျိုးပတ်ဝန်းကျင်ရပ်ကွက်တွေကရခိုင်တိုင်းရင်းသားအနေနဲ့ပါရောနှောနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်မူလနေရာကိုမပြောင်းနိုင်ပဲနေ့နဲ့ချီဒုက္ခသည်စခန်းမှာကြာနေတဲ့ဒီဖြစ်ရကြောင့်ပဲဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ညာဒုက္ခသည်တွေလည်းဒီလိုအလားတူပြန်နေရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အခုလိုသူတို့အတွက်နေရေးစားရေးဒုက္ခရောက်ကြပြီးတော့ပျော်လင်းချက်မဲ့တယ်လို့ဖြစ်လာနေလို့ဒုက္ခသည်စခန်းတွေကနေနီလန်းမျိုးစုံနဲ့ထွက်ခွာနေခဲ့ကြတာဖြစ်ပြီးတကယ်လို့ထွက်ပြေးသွားသူတွေပြန်လည်ရောက်ရှိလာရင်လည်းပို့ပြီးတော့မှဒုက္ခရောက်ကြရမယ်အနေထားပဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဥက္ကမောင်ထွန်းကအခြေအနေကိုရှင်းပြပါတယ
်။ဒီဆက်မှလူတွေနေချင်းစိတ်မရှိတဲ့ဟာတွေပေါ်လာပြီးဒီလိုဆိုဒီမှာလူတွေက6နှစ်ကျော်ဒီလောင်ပိတ်တာတဲ့ IDP camp တွေမှာနေလာတယ်ဆိုတာဒီလူတွေရဲ့မျောလင်းချက်တွေလူတွေရဲ့အနာဂတ်ရဲ့စားရဲ့တုံးရဲ့ဘဝတော်ဒါတွေအခေါ်ကအကျက်တယ်လဲအဲ့လိုမျိုးနေရတဲ့ ဟာတကူကိုရင်းဆိုင်ပြီးတော့အဲ့လိုနေရာတွေအခါမှာလူတွေကသူတို့ဒီမှာနေဘာမှမတူဘူးဆိုတဲ့စိတ်တွေပေါက်ပြန့်ပြီးတော့ပေါ်လာတယ်ဆိုတော့တခြားနိုင်ငံကိုသူများတွေလေတွားကြတာရှိတယ်။ဟောနေတိုင်းရေးဘလို့အခက်ကြီးရှိလေမနေချင်းလေတူးစားပြီးနေပြီးဟောအခုဆိုရင်6နှစ်ကျော်လောက်ပြီ။အခုကိုပြင်လေသိပါစေဘောနော်အဲ့လိုမျိုးစိတ်ဖြစ်လာတာ။အဲ့တော့သူတို့ကိုပြန်ပို့မယ်ဆိုရင်ဒီအစိုးရပဲလုပ်ပ
ဒုက္ခသည်စခန်းတွင်မှာတဘာဝဘေးမုန်တိုင်းဘေးမီးဘေးစတာတွေကိုမကြာခဏခါးစီခံခဲ့ကြရတယ်လို့အထူးသဖြင့်ကတော့ကလင်းငယ်တွေအတွက်ပညာဆက်လက်သင်ကြားခွင့်နဲ့ဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးဆောင်ရှားမှုတွေကအားနည်းလွန်းနေပြီးတော့ဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အနေအထားဖြစ်နေတယ်လို့လည်းစစ်တွေဒုက္ခသည်စခန်းနေဦးခင်မောင်ထွန်းကပြောပြပါတယ်။
ပြင်ရတဲ့အဆင့်တွေတရားသင်ယူခွင့်ဆိုတာကဒီအန်ဂျီအိုတွေဒီဘက်မှာတెంပရီလမ်းရက်စပယ်တွေစောက်ပြီးတာတယ်အဲ့မှာပဲသူတို့ပေါ့နော်ဒီမူလာရက်အဆင့်လောက်ပဲသူတို့သင်ယူလို့ရတယ်မူလာရက်အဆင့်ပြီးသွားတဲ့တောင်းတာကြောင့်သူတွေဆိုရင်အမေရက်အဆင့်တက်ရတာအမေရက်အဆင့်တောင်းတာတော့တော်တော်ဝေးတယ်ဗျာဟိုတော့တောက်ပွင့်ကြီးတွေမပေးနိုင်ဘူး ဆောင်းရာတီရုပ်လင်တော်ဆန်တယ်ဘောနော်လူရည်ရည်စင်တော်ပူတယ်နောက်ပြီးလူတွေကအများကြီးပေါင်းပြီးတော့နေရတယ်ဆိုရင်ဟာမှာဒီစာရေးတုပ်ရေးရေကောင်းရေးတင်ရရှိရေးဒါတွေကဘာတစ်ခုမှအစီမပြေအဲ့အတွက်ကြောင့်မို့လို့ဘောနော်လူတွေကကျမရင်တွေဖြစ်လာတယ်
ရောဂါတွေမျိုးမျိုးနဲ့ရိချမ်းရတယ်2019ခုနှစ်ရခိုင်ပြည်နယ်တွင်အကျန်းဖတ်ပြီးပခါတွေအတွင်မှာတပ်အနေဆိုးရင်ကြက်တွေကြောင့်ထွက်ပြေးလာကြတဲ့မူဆလင်ဒုက္ခသည်တွေကိုသူတို့ရဲ့နေရရင်းတွေမှာပြန်လည်နေထိုင်ခွင့်ရပြီးနေစဉ်လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကိုင်ခွင့်ရဖို့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းဒုက္ခသည်တွေဘက်ကတောင်းဆိုန
ွယ်ကူကူဝင်နိုင်တဲ့အဆင့်ထိရောက်အောင်လုပ်ငန်းကိုတိုးချက်သွားဖို့စိတ်ကူထားတယ်လို့ San Francisco မြို့ကဦးမောင်မောင်သိန်းကပြောပါတယ်။ဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒီဘက်ကနေကျွန်တော်ကကြည့်တာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစစောင်းသားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိတာပါ။ဒါပေမဲ့လည်းဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
။ဟုတ်ကဲ
့။ဒီမြန်နဲ့ကပဲပြုတ်လာလာရောင်းနေ San Francisco ကနေဝါရှင်တန်ကိုလာခဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော့စိတ်ဝင်စားတယ
်။ဟုတ်
လေ။ဒါလေမြန်နဲ့လာပြီးတော့ရောင်းတာဆိုတော
့
ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
။ဒီမြန်နဲ့လာပြီးတော့အခုလိုပဲပြုတ်ရောင်းနေ
။
ဘုံမောင်းသိကိုက်ရဲ့လား
။ဟာကိုက်ပါတယ်။ကြိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီ San Francisco မှာရောင်းတဲ့ဈေးရင်းပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနှိုင်းထားပြီးတော့လုပ်တယ်ဒီဝါရှင်တန် DC မှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းလေဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကြိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိန်းဒီမှာပဲပြုတ်တထုပ်ကိုဘလောက်နဲ့ရောင်းလဲ
ဘလောက်နဲ့တွင်းလဲပေါ့ကျွန်တော်ဒီအရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီအရောက်ကိုနှစ်ချက်ခွဲနေရောက်တယ်
တစ်ချက်ကိုနှစ်ချက်ခွဲနေဒီကိုတွင်းနေ
ဟုတ်ကဲ
့ကျွန်တော်လည်းတစ်ခေါက်တစ်ခေါက်လာလို့ရှိရင်ဘလောက်သေးလာနိုင်လဲ
တစ်ခေါက်တစ်ခေါက်လဲလာကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အဲ8တအိတ်ကကျွန်တော်အထုပ်80ပါတယ်အဲ့တော့အဲ့မှာ10အိတ်ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်90ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါတယ်
ခေါင်းကောက်လာရင်950ဆိုတော့တက်ကြည့်ရင်နှစ်ချက်က1500 50က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့ကိုက်ရလ
ား
လေရင်ကလည်းပေးရသေးတ
ယ်လေရင်ကလည်းကိုက်ပေးရတယ်ဟိုဟာကျွန်တော်ပစ္စည်းတဲကလည်းပေးရတယ်ပစ္စည်းတဲကကျတော့ကျွန်တော်ကဒီ Virgin America မှာ Airline မှာကျွန်တော်က Gold Member လုပ်ထားတဲ့ခါကျတော့တူကကျွန်တော်ကအမဆယ်ထုပ်တည်တယ်ဆိုပေမဲ့ကျွန်တော်ကအဲရှစ်ထုပ်ပူပေးရနှစ်ထုပ်ကကျွန်တော် free ပေးရအဲ့တော့တစ်ထုပ်ကိုပေါင်90တစ်ထုပ်ကိုတူကအစိတ်ဆိုတော့အာကျွန်တော်ကရှစ်ထုပ်ပူဆုံးငွေနေရပေးရလေးပြန်ကအတွားပြန်ကကျွန်တော်ကခီးစင်ကိုကြိုပြီးတော့နှစ်လသုံးလလောက်ဆင်ပြီးတော့ကျွန်တော်ကတူလို့ discount ပေးတဲ့အချိန်မှာကျွန်တော်ကလှမ်းလှမ်းပြီးတော့ဝယ်ထားတဲ့ခါကျတော့ကြိုတင် season လာတဲ့ခါကျတော့ကျွန်တော်ကအများဆုံးပေးရရင်350ပဲ တော်ပြန်ဆန်ဖရန်စစ္စကိုကနေပြီးတော့နယူးယောက်ဖြစ်ဖြစ်ဆန်ဖရန်စစ္စကိုကနေဝါရှင်တန်ဒီစီဖြစ်ဖြစ်အတွားပြန်350လည်းကျွန်တော်ပေးရပုံပေးရအောင်အဲ့တော့အတွားပြန်ဆိုရင်ပစ္စည်းဘိုးတဲ့ဘိုးပါဆိုရင်950ပါဝင်ကျင်တော့ကြာပါအ
ဲ့တော့ရတာ1800ကျော်ဆိုတော့ဟုတ်ပြီနေစရိတ်ဟိုကြိုက်တယ
်
ကြိုက်တယ်ဟိုတနည်းကိုဘယ်နှခေါက်လောက်ဒီလိုထွက်တပြီးရောင်းရတယ်လဲ
အားလုံးစုစုပေါင်းဆိုတော့နေရီအကုန်လုံးထွက်ရင်တော့10ခေါက်ထက်10ခေါက်စက်နှစ်ခေါက်လောက်ရတော့အနည်းဆုံးကျွန်တော်
တက်ကိုဒီလိုပဲလေးပြန်နဲ့ခဲပြုတ်လိုက်ရောင်းရတယ်အဲ့တော့ဒီဝါရှင်တန်တမျိုးတည်းပဲလားတခြားမျိုးတွေရောရှိသေးတယ်
မဟုတ်ဘူးဝါရှင်တန်ဒီစီပဲကျွန်တော်ဝါရှင်တန်ဒီစီပို့တယ်နောက်နယူးယောက်ပို့တယ်ကျွန်တော်ချီကာဂိုတစ်စင်းကနေဘာဖလိုတွားတယ်ကျွန်တော်နောက်ဆန်ဒီယေဂိုတွားတယ်ဟုတ်ပဲဆိုလို့ရှိရင်ကျွန်တော်ဝါစီယတာပဲကျွန်တော်တွားစီယတာနေဆိုကျွန်တော်တခါလေကျန်ကနေဒါပါကူလိုက်တယ
်ဟုတ်ကူကနေဒါအထိပေါ့
ဟောကနေဒါ
တခြားနိုင်ငံတွေရောပို့တာရှိသေးလား
တခြားနိုင်ငံတွေပို့တာကတော့စားတဲ့လူတွေရှိရင်ကျွန်တော်ကကျွန်တော်ယူရိုပတွေပါတွားမှလည်းကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတဲ့ခါကျတော့ကျွန်တော်ကတော့ဒိုင်ရိုက်မလုပ်ပေးနိုင်ဘူးတကယ်ချင်းနေယူရိုကိုတွားတဲ့တကယ်ချင်းတွေကနေပြီးတော့ဆန်ဖရန်စစ္စကိုကနေတွားရတယ်ဆိုအများတော့အဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကိုလွမ်းပြေတယ်တွားရတယ
်ဒီနာမည်ပေါ့လေလွမ်းပြေဆိုတဲ့နာမည်ရောဘယ်လိုစပြီးတော့ရင်းပြေခဲ့လဲ
အဲ့ဒါကတော့ကျွန်တော်ယဉ်တွင်းဖြစ်ပေါ့နော်ဟိုလွမ်းလွန်းလွန်းလို့အလွမ်းပြေလို့နာမည်ပေးခဲ့တာ
အခုမြန်မာပြည်ကြားထဲမှာလည်းတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာအားပေးကြတယ်အဲ့တော့ပို့ရတာလည်းကြိုက်တယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ပေးရဘယ်ဟာရလဲ
ပေးကတော့ကျွန်တော်တို့ကဟိုဟာအဓိကတော့ကျွန်တော်ဒီဟိုတင်းပေါ်ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်တယ်ပုံကျန်းကတော့products of canada ရှိတယ် products of usa ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့က yellow pea yellow peas whole လို့ခေါ်တယ်ဟိုပမာဆိုတော့ပဲပြုတ်ပဲပဲခေါ်တာပေါ့ပမာကြီးမှာတော့ပဲပြုတ်ပဲပဲခေါ်တာဟုတ
်တယ်ဒါကမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာအရသာနဲ့အတူတူပဲ
မြန်မာအရသာနဲ့အတူတူပဲ process တူရင် process တူရင်အရသာတူတယ် process မတူရင်အရာတော့မတူဘူး။ဘာလို့ process မတူတယ်တူတယ်လို့ပြောဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်။ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တယ်ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်လို့ဖြစ်တာ။အဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြားတယ်။ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်ပဲပြုတ်ဖြစ်တာ။အဲ့ဒါဒီပေါင်းနဲ့ထက်ပြုတ်လဲလည်းပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြက်အဲ့ဒါဟိုအလုံးလည်းမပြက်ဘူးထမေးကြော်ကိုလေးမလို့ကြည့်ပါလေထမေးကြော်တဲ့ထက်မွေးအလုံးမပြက်အောင်ကြည်လိုက်လည်းတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှည်ကြီးပြ
အမေရိကန်ပြည်အောင်စုမှာဒီစားတော့ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုလို့ပါတ
ော့ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစအစရဟိုးစလုတ်တာနေနောက်ဆုံးအစတီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ဘာလို့ဆိုတာကဒါကြီးကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာကြီးပဲ
ဟိုဘုံဘုံမေးရလိုက်ရောင်းတယ်အမှန်ရှိတဲ့မိသားစု
ကစားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်းပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်းပေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေပတ်ပုံစင်စစ်ပေါ့ကျွန်တော်ကနည်းနည်းကိုကျွန်တော်ကိုတင်းတင်းလေးရှင်းပြပေးပါ
အခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဘယ်လိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကိုတိတ်ချတင်လာတာကျွန်တော်မမကြီးမကလေးကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တိတ်ချကြကြနာတင်လာအဓိကဒီပေးပြုကောင်းတဲ့ quality ကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပဲကိုကျွန်တော်တို့ဆွဲထုတ်နေရတယ်။အဲနောက်ဆုံးကျအခုနောက်ပိုင်းများ mass production လေးထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတဲ့နည်းကျွန်တော်ရသွားတော့ပဲနှစ်ချမ်းကွဲနေတဲ့ဟာငကိုကွဲတဲ့အားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှလည်းကျွန်တော်ရွေးထုတ်လိုက်ပြီးတော့အဲ့ဒီပဲကွဲတွေကိုကျွန်တော်မထည့်ဘူး။ဒါကြောင့်မို့ကျွန်တော်ပဲကအလုံးလေးတွေကြီးကိုကျွန်တော်တက်တက်ဖြစ်နေအဲ့ဒီမှာဘာကွာလဲဆိုလူပြမေးဘာဖြစ်လဲဟိုပဲကွဲလဲစားလို့ရတာပဲဒီပဲနဲ့ဘာဖြစ်လို့မရောတာလဲပဲကနှစ်ချမ်းကွဲသွားပြီးသူကကာပါမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းတဲ့ချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြာရင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တော့လေးတွေမဖြစ်အောင်လို့ဆိုကျွန်တော်ကအဲ့ဒီအကုန်လုံးကျွန်တော်တန့်စင်ပြလိုက်တယ်နောက်ပြီးတော့ကျွန်တော်က MGS3 လုံးဝအချုံမုံလုံးဝမပါဘူးခဲ့တာ
အဲ့တော့အခုဒီဝယ်တဲ့လူကများလာတယ်အ
ဒီမှာနိုင်ငံဒီပြည်နိုင်ငံတွေဒီပြည်မျိုးတွေလည်းတင်ပို့ရတာတွေများလာတဲ့ခါကျတော့မိသားစုနဲ့နိုင်ပါရဲ့လားမနိုင်ဘူးကျွန်တော်အဲ့ဒါအကုန်လုံးအစီအစဉ်ဆွဲထားတယ်ဒီမှာနောက်တစ်စစ်တဲ့ကျွန်တော်စေယုံစင်တို့ဟာတော့မှာ
စေယုံစင်တော့မှဆိုကျွန်တော်စေယုံဟာနေနေရာငါမယ်ကျွန်တော်ဒီအကုန်လုံးပေါ့နော်ဒီလိုအပ်တဲ့ဟာတွေဒီအဲ့တော့မားကတ်ကလည်းတော်ကြီးလာမယ်အဲ့တော့တကယ်၍ဒီစေယုံတစ်စစ်တက်လို့မှပို့ပြီးတော့ဟိုဒီဖြစ်မယ်ဆိုတော့ညမာပြီးစေယုံပြန်ထောင်လာပေါ့ဒါပေမဲ့မြန်မာနိုင်ငံမှာရောင်းတဲ့ဈေးနဲ့တော့ပဲတူမလဲအဲကိုမောင်သိရင်ကျွန်တော်တို့ဒီဟောဒီကဘဲပြုတ်ဆိုပြီးတော့
ရောင်းနေသူတို့ဒီမြန်မာပြည်သူတွေဝယ်စားတဲ့ဈေးနှုန်းနဲ့တော့မတူဘူးအခုတည်းကဟိုကျွန်တော်ကတစ်ခါပြန်ရင်တစ်ခါလေကျဘဲပြုတ်အထုပ်90%အဲ့လိုယူယူရတယ်တကယ်ချင်းနေလက်ဆောင်ပေးတယ်ဟိုကတကယ်ချင်းတွေကလည်းအရန်ကြိုက်တယ်နောက်ဟိုမှာရှိတဲ့အမျိုးတွေကလူကြီးတွေဖြစ်နေတဲ့လူတွေပဲအာတို့လို့ကတော့ဒီမှာစက်ရုပ်လာထားဖို့လဲကံလာနေဘာလို့လာကံလာလဲဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ dipping belu mu mama machine a start of a baby. Uma moving out of Balogeno Tenamo, moving out of Barua, the Nures, the San or San Cos or the Mopane, the Nahin Junihara, my Julia Machine, now or Janet, the Indian time beating machine. Pebuga, General Pego, and no poppy or two lady go to Luna machine. Now, Tushima go, a diga general. แต่ไอ้เป็ดอยู่เนี่ยซาบิจีล่ะจ้ะไอ้เป็ดอยู่เนี่ยอันนี้อันนี้เดี๋ยวเตชะไม่ติดหรอกเป็ดอยู่มันก็ไฟเบอร์ว่า 64%
อ่าโหอสาดอกกว่าเราอ่ะบ่รู้คําล่ะวิตามินโปรตีนอาชีเดียดิซาบิเราบ่มาดิลูขึ้นนี่ล่ะกูบอกเนี่ยดีลงงานโหลล้อเสร็จมาแล้วละตะล้อบ่เลยดิแฟมิวเยอะบ่าวดิเชวซีซีจีนเราก็ไบนิสติดดิเนี่ยดิยอมบ่รอใส่กูสิไบนิสติดดิสรว่ามาเราอูมาอชวยอชวยโหบูรีนี่เลยเปียเป็ดซีพี่เป็ดกอกกะกะละพี่ๆมาตะแจกคนละ
5 ကိုပဲပြုတ်နံပါတ်နဲ့တို့လက်နှိပ်ထုတ်လိုက်ရင်အဲပဲပြုတ်ထွက်လာတဲ့အစစ်အစစ်ကျွန်တော်စိတ်ကူးလာတယ်ကိုနမူနာလေးပါလိမ့်မပါဘူးလားပါပါတယ်နမူနာနမူနာနမူနာရည်သွေးအားဖြင့်ထိန်းနိုင်အောင်ဘယ်လိုလုပ်ဆိုလဲရည်သွေးထိန်းနိုင်အောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်ဂျပန်နီးပညာဆိုခေါ်တယ်ထိုင်ဇန်ဆိုတဲ့နီးပညာတို့ကဘာဖြစ်လို့ဆိုတော့ ตัวด้วยสะลงอ่ะปีดีซีเอรู้แล้วใช่ปีก็แพลนบ่เปียดีอ่ะดูบ่เปียทุบน่ะทุบโหลดเปียซีตัวเช็คบ่เปียเอตัวอะแจสต์ลงไปอ่ะอะเมียนน่ะกูทุบแต่ปิสิบ่มาดีซีดนาอธิกซีดนาซีดนาท้าไปแล้วซ้าตรงในหลูนี่บ่รู้กูก้าวล่ะอ๋อทุบลาดาเนี่ยเนี่ยจาลาดาเนี่ยเนี่ยกูมาดีก้าวกว่านี่ดิปูปูตุ่ยล่ะอะเจ้าทะพี้ๆปิสิอ่ะปูแล้วก้าวล่ะเลยควอลิตี้แล้วไม่จ๋าอ่ะอธิกก็ต้องซีดนาอธิก
American Delwa, Fedu Pianpu Yam Chani, Umamon, Tingo, Tiso, Minian Taraba. Viewing at Olin Bini, Yumin Tanja, Season Way Bawe, Radio Season Way Alongo, Viewing Internet Samyan up today. Burmese.viewinews.com, Ale, Toyo Pashu Nasin, I'm Marisha.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ36နှစ်40 80အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00နာရီကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00နာရီကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို19နှစ်50နှစ်နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာတိုင်းဒိုမီတာ25 30နှစ်နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ပင်လာညချမ်းပါရှင်VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းတူမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပြန်လာရေးဘာအခက်အခဲတွေရှိနေပါသလဲဆိုတာကိုဒီတစ်ပတ်အစွန်းလေးတင်ပြမှာပါ။မန်အင်ချင်းနိုင်ငံအကူအညီတင်ဆက်ပေးထားပါတယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကပြည်တော်စုဝန်ကြီးတွေဖြစ်ကြတဲ့ဦးသိန်းဆွေ၊ဒေါက်တာဝင်းမြတ်အေး၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးနဲ့အဖွဲ့ဟာရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုသွားခဲ့ကြပါတယ်။အကြောင်းကတော့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအရာရှိတွေသဘောတူညီထားတဲ့အရာမြန်မာနိုင်ငံနဲ့ပြန်လာမဲ့မွတ်စလင်ဒုက္ခသည်ပထမအထုပ်အဲ့ဒီနေ့မှပြန်ပြီးဝင်လာလေမလားသွားရောက်ကြည့်ရှုတာဖြစ်ပါတယ်။ဒါပေမဲ့ငကိုမျှော်လင့်ထားခဲ့တယ်လို့ပါပဲ။ဒီတစ်ခေါက်လဲမွတ်စလင်ဒုက္ခသည်တွေတယောက်မှပြန်ဝင်လာတာမရှိခဲ့ပါဘူး။မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာရေးဘာတွေခက်ခဲတွေ့နေသလဲ။ဒီပြဿနာတွေဘယ်သူတွေနစ်နာနေသလဲ။မြန်မာစုရဘက်ကရောဘာတွေလုပ်တင်တယ်ဆိုတာကုတ္တပလိလာတင်ပြသွားပါမယ်
။အောက်တိုဘာလ15ရက်မတိုင်ခင်တုန်းကမွတ်စလင်ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာစုရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အဲ့ဒီမှာထူးခြားတာတွေကတော့ပြန်ရောက်လာတဲ့သူတွေကိုလှဖိုးကောင်ဂျားစခန်းမှာယာယီထားမှာဖြစ်ပေမဲ့ပိတ်လောင်ထားမဲ့သဘောမျိုးမဟုတ်တဲ့အကြောင်းဝင်လာလာချင်း NVC CC ရေကတ်တွေလှူထားပြီးမောင်းတော်မျိုးနဲ့အတွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ပြုမဲ့အကြောင်းပဲဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့ပြန်လာမဲ့သူတွေရေရှည်နေထိုင်ဖို့နေရာ42နေရာသတ်မှတ်ထားပြီးဖြစ်တယ်ဆိုတာပါပဲ။ဝင်လာတဲ့သူတွေဂျားစခန်းမှာယာယီနေရမယ်။ပြီးရင်ကိုနေထိုင်သွားရာကျေးရွာနဲ့အနီးဆုံးသတ်မှတ်နေရာမှာအိမ်ဆောက်ဖို့နေရာသတ်မှတ်ပေးမယ်။ကိုဘာသာကိုစောင့်မယ်ဆိုရင်လောက်ခပေးမှာဖြစ်ပြီးအဲ့ဒီလောက်ခနဲ့နေအိမ်ဘိုးကိုပေးချေစေမယ်။တကယ်လို့ကိုဘာသာကိုနေအိမ်မစောင့်နိုင်ဘူးဆိုရင်အစိုးရကစောင့်ပေးလို့ပြီးတဲ့အချိန်ထိဂျားစခန်းမှာနေရမယ်ဆိုတာပါပဲ။တချို့ဆွေမျိုးတွေရှိလို့သူတို့တွေအိမ်သွားနေခြင်းလေစီစစ်ပြီးခွင့်ပြုပေးမယ်လို့ဆိုထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာတာမရှိခဲ့ပါဘူး။မွတ်စလင်တွေပြန်ဝင်မလာတာရဲ့အကြောင်းရင်းတချို့ရှိနိုင်ပါတယ်။လက်တလောအကြောင်းရင်းကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပါဝင်လာမှုနဲ့လည်းသက်ဆိုင်ပါတယ်။ UNHCR ဘက်ကဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံပြန်လာဟာကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးပဲဖြစ်ရမယ်။အတင်းအကျပ်ပြန်ပို့တာမျိုးမဖြစ်စေရဘူးလို့ဆိုထားပြီးတချို့ပြန်ပို့စည်ရင်းပေးထားတယ်ဆိုတဲ့ဒုက္ခသည်တွေကိုခေါ်တွေ့ကြည့်တယ်လို့ဆိုပါတယ်။အဲ့ဒီမှာဒုက္ခသည်တွေကမြန်မာနိုင်ငံပြန်ရေးသူတို့သဘောထားမပါဘူးလို့ဆိုကြောင်း UNHCR ကထုတ်ပြန်ပါတယ်။ဒီအချက်ဖြစ်နိုင်ကြောင်းမြန်မာအစိုးရဘက်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းသိကြရပါတယ်။နိုဝင်ဘာလ15ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝင်ကြီးဌာနအမြင့်တဲ့အထွန်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာဘက်ကိုပထမဆုံးအကြိမ်ပေးပို့တဲ့ပြန်လည်သူ 8,000 ကျော်ရဲ့ပုံစံဟာသူတို့ကိုယ်တိုင်ဖြည့်ထားတာမဟုတ်ဘူးလို့ဆိုပါတယ်။အဲဒါကြောင့်အခုလိုအခက်အခဲကြုံရတာဖြစ်နိုင်တယ်လို့လည်းကောက်ချက်ချပါတယ်
။နောက်တစ်ချက်ဖြစ်နိုင်ချေကဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံရေးသမားတွေရဲ့နိုင်ငံရေးကစားမှုပါ။တိတ်မကြခင်ရွေးကောက်ပွဲကျင်းပတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မြန်မာဘက်ကဝင်လာတဲ့မွတ်စလင်ဒုက္ခသည်အရေးဟာရေကောက်ပွဲမဲဆွယ်ရမှာအဆုံးချစရာဖြစ်လာနေပါတယ်။အဓိပ္ပာယ်ကတော့ဘင်္ဂလားဒေ့ရှ်အရာရှိတွေဟာမွတ်စလင်တွေနေရပြန်ပို့ရေးတက်တက်ကြွကြွအကောင့်ထဲပေါ်ပေးမနေဘူးဆိုတာပါ။အဲ့ဒါကိုသိလာစေတဲ့နောက်တစ်ချက်ကတော့မွတ်စလင်ဒုက္ခသည်တွေကထိခိုက်ခံစားခဲ့ရသူတွေကိုကနေဒါနိုင်ငံကခိုလုံဝင့်ပေးဖို့ခေါ်ယူတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချခဲ့တဲ့ကိစ္စပါ။တကယ်တော့ဒုက္ခသည်တွေအကျိုးကိုတကယ်လိုလားတဲ့ဆိုရင်ဒုက္ခသည်တွေကတကယ်ပဲလူအခွင့်ရေးချိုးဖောက်မှုတွေခံခဲ့ရသလားဆိုတာကဘာကိုပြုမွင့်လင်းလင်းသိစေခြင်းရင်တတိယနိုင်ငံတွေကခုလုံဝင့်ပေးတာကိုခွင့်ပြုရုံပဲဖြစ်ပါတယ်။ဒါပေမဲ့အခုလိုကနေဒါသွားခွင့်မပေးတာဟာလဲဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ကိုတန်တရားဝင်စရာကောင်းပါတယ်
။နောက်ထပ်ပြဿနာတွေကတော့မွတ်စလင်ဒုက္ခသည်တွေကြားမှာရှိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေသုံးသက်တယ်လို့ဒုက္ခသည်စခန်းထဲရောက်နေတဲ့အကြမ်းဖက်သမားတချို့မြန်မာနိုင်ငံတွင်းအကြမ်းဖက်မှုမှာပါဝင်ခဲ့သူတချို့ကတော့ပြန်လာခြင်းမဟုတ်ပါဘူး။ ဒါပေမဲ့နိုင်ငံတကာပြောတဲ့9သိန်းကျော်မြန်မာအစိုးရဘက်ကတရားဝင်ပြောတဲ့4သိန်းခွဲလောက်ရှိမယ်ဒီဒုက္ခတွေတွေထဲမှာအဲ့ဒီအရေးအတွက်ဟာနည်းနည်းလေးပဲရှိနိုင်ပါတယ်တချို့ကတော့ကနေဒါအပါအဝင်တတိယနိုင်ငံတွေကိုထွက်ဖို့ဆန္ဒရှိသူတွေလည်းပြန်လာကြမှာဘူးအများစုကြီးကတော့သူတို့လုံခြုံရေးစိတ်ချရရေးဝန်စာရှာဖွေစားတောက်ရေးအဆင်ပြေလွယ်ကူမယ်ဆိုရင်အရင်အခြေအနေထက်မဆိုးဘူးဆိုရင်မြ အဓိကအဖြစ်လူချင်းရဲ့အခွင့်အရေးရဖို့တောင်းဆိုနေတဲ့အုပ်စုခေါင်းဆောင်တွေနိုင်ငံတကာရောက်နေတဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကတော့အဲ့ဒီလိုလူတွေပြန်မသွားအောင်စီယုံတန်စီယုံအင်အားသုံးတန်အင်အားသုံးကြမှာအသေးချပါပဲဘလို့ပဲဖြစ်ဖြစ်နေနာနေရတာကတော့မြန်မာအစိုးရတပ်မတော်နဲ့ပြည်သူတရလုံးမှာရခိုင်အရေးဟာခေးသွားလာရေးလုပ်ငန်းလို့ကဏ္ဍတေးတေးလေးတွေလောက်ကိုထိခိုက်နေတာမျိုးမဟုတ်ပ Muriga, Doka de Rip Yan Lekanyi, Nima Paka Piensin Tamuri, ASEAN and Rigu Lila Win Bime Luk Yosukevare, Alatu Kulatamaga Puegule, Quintu Bidimare, Muslim Doka de Rip Yan Lareka, Kulatamgane Nanganga Pue Siriga, Aguni Ribedeka, Erago Gangwet Sentilame, Gesari, Gile, Jotin Swinu Hinai, Tishin Tatimare,
Yejizogaro, Doka de Pian Lekanyi Maga. Let's see Tommy Beaver Janine and Muslim Day. The Bawa Jaja, Luku Yishi, a family one young Punai, Nitai Dwala, Pandi Babu Babe. Allo Sendija, Luke Beni Jow, Kula the Magana, Nagaragara, see our Lilabu, the day you will lamp with Babu Lubare. Dabi and Doha de Biabuye, Bengladi, Suyane, a shame me, Hina Lokai, the Gelo Eri Baga, Mayuza Muri, Shike, Nagaragara, see our Pucha Zimbajau, Tibiala Yabare.
ဒရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ဝင်တုံ့တက်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှာပေးစာများခဏကိုနားဆင်နိုင်ပါပြီရှင်။ဒရင်းလာပါရှင်။ ပထမအဆုံးတော်ရရှင်တရားကိုဒီမက်ဆင်ဂျာကနေပြီးတော့လှမ်းမေးလာတာကိုပြောပြပေးခြင်းပါတယ်တော်ရရှင်ဝေဖြိုးပါသူကရေဒီယိုမှာရောအတန်လွှင့်မှာလားအဲ့ဟုတ်ကဲ့ရေဒီယိုမှာအတန်လွှင့်ပါတယ်ရေဒီယိုကနေလွှင့်တဲ့အစီအစဉ်တွေကိုဒီ Facebook messenger ကနေပြီးတော့လှမ်းမေးလာတာကိုပြောပြပေးခြင်းပါတယ်တော်ရရှင်ဝေဖြိုးပါသူကရေဒီယိုမှာရောအတန်လွှင့်မှာလားဟုတ်ကဲ့ရေဒီယိုမှာအတန်လွှင့်ပါတယ်ရေဒီယိုကနေလွှင့်တဲ့အစီအစဉ်တွေကိုဒီ ဒီနိုဗီမာလာ19ရက်နေ့ကစပြီးတော့မက်လာ30ရက်နေ့ထိဒီလိုင်းနေနဲ့အသုံးပြုပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကျမတို့မြန်မာနိုင်ငံအတွက် ラインドミター19kHz1963kHz2963ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညကိုနာရီကနေ10နာရီအထိညဘက်အစီအစဉ်ကိုラインドミター19kHz1965kHz2963ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ Thank you. ရှင်ကျော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာခဏပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကျော်ထေးကြီးဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာဆိုပြီးတော့ကဏ္ဍသက်သက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမင်းလည်းဒီအပတ်စဉ်တစ်ပတ်ကိုတရက်မကပါသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းတွေဆောင်းပါးတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထေးအခုလိုမျိုးစာရေးပြအကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့သောရရှင်ကမက်ဆန်ဂျာကနေပဲမေးလာတာပါဒီသောရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မေတ္တာရက်ခံပါတယ်ခင်ဗျာယခင်က notification တွေတက်လာတော့လဲအခုမတက်လာတာကြောင့်အကူအညီတောင်းခံရခြင်းဖြစ်ပါတယ် RFA လည်းထုံနီး၎င်းဖြစ်နေပါတယ် line မကောင်းတော့ကြောင့်လားမသိပါအခုလိုဖြေကြားပေးတော့ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဒီတော့ရရှင်ကိုကျွန်မ Facebook Messenger ကနေပြီးတော့လည်းပြန်ချားပေးလိုက်ပါရနော်ဒီမှာဒီတော့ရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချားပေးပြီးသားဖြစ်အောင်လို့ကျွန်မတို့မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်သူမေးထားတာကကျွန်မတို့စီကနေပြီးတော့ VOA မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအစ်စ်တွေရောက်ပါပြီဆိုတော့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါโอเคသူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view back ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအစ်စ်တက်ရင်တက်ကြောင်းသွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူး။ဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း view သတင်းတင်မသိရဘူးဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွနေသူစီကိုမေးပြီးတော့notification လောက်အောင်လောက်ရဲ့နေလေးကိုမေးကြည့်ပါလို့ပြောချင်ပါတယ်။ကျွန်မလေးတိုင်းကနေရှင်းပြနေတာကတိတ်ပြအဆင်ပြေမှာမဟုတ်လို့ပါရှင်။နောက်ဆင်းနေတော်ရရှင်နေအောင်အဆင်ပြေပါစေလို့ပဲကျွန်မဒီဘက်ကနေဆုတောင်းပေးချင်ပါတယ်နော်။ Johnny Sa ဆိုတဲ့တော်ရရှင်ကတော့ VOA ကိုနားဆင်လာတာအရင်ကြားခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်။ဟုတ်ကဲ့ဒီကျွန်မစဉ်းစားကြည့်တာတော့ဒီတော်ရရှင်ကဒီဘက်မှာနေတဲ့သူလားမသိပါဘူးနော်။ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါဘလူနီးနဲ့ပဲနားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးကျွန်တော်တို့ VOA အစီအစဉ်ကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျွန်တော်တို့သတင်းမီဒီယာမျိုးစုံကနေပြီးထုတ်လွှင့်တင်ဆက်ပေးနေပါတယ်နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်သောရရှင်တယောက်ကစမ်းဖေဆိုတဲ့သောရရှင်မှာသူကသတင်းအချက်အလက်တွေတင်ပြပေးဖို့အကြံပြုခြင်းပါတယ်ပြီးတော့
VOA ပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလို့ပါတယ်ကနေ့ဖြစ်ပျက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြာပါဒတွေကို VOA မှာရင်ဖွင့်ကြလို့ပါအကြောင်းလေးပြန်ပေးပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် VOA မြန်မာပြည်ကဘေးစာများအစီအစဉ်ကနေတက်ဆင်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်ဒီမှာရင်ဖွင့်စာတွေကျွန်တော်ဖော်ပြပေးနေပါတယ်ရှင်ဒါမဲ့လည်းတစ်ခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရာတိုက်ခိုက်တာမျိုးဒါမျိုးဆိုရင်လည်းကျွန်တော်ဒီဘက်ကနေပြီးတော့အဲလိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ချပေးမှာမဟုတ်ပါဘူးနော်ဒါနဲ့ VOA ကပြန်ကြားပေးတဲ့စာရစောင်အဲ့ဒီစာကိုပြန်ကြားပေးခဲ့တာတော့ကြားပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ကြားပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ကြားပေးတဲ့စာနဲ့ပတ်သက်ပြီးတော့အောက်တိုဘာလကုန်လောက်မှာကျမစီကို Messenger ကနေစာပို့လာတာပါသူက
VOA ခင်ဗျာဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နားနီးမှာစောက်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြန်မာပြည်ကပေးစာများအစီအစဉ်ထဲမှာနားထောင်လဲရပါတယ်အခုကျွန်တော်တကယ်ချင်းတယောက်ရဲ့အိမ်ပေါ်မှာတာဝါတိုင်းဆောက်ဖို့အတွက် MPD ကလာပြီးတော့ကမ်းလှမ်းနေတဲ့အတွက်သူကကျွန်တော်ကိုမေးလာလို့ပါကျွန်တော်လည်း VOA မှာနားထောင်လိုက်ရတဲ့အကြောင်းပြောပြီးတော့အသံဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်ကျေးဇူးပြုပြီးတော့အဲ့ဒီအသံဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစီခြင်းပါတယ်ခင်ဗျာ VOA ကအစီအစဉ်တွေကြောင်းဘူးသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ဒီတမကအောင်မြင်ပါစေပြည်ရေးအဖွဲ့သားများအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အတန်ဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျမတို့စီမှာသွားပြီးတိုင်းရိုင်းနားထောင်မယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာသွားပြီးတော့ကျမတို့အပတ်စဉ်ခန်းနာအဲ့ဒီအပတ်စဉ်ခန်းနာထဲမှာထပ်ပြီးရွေးလိုက်မယ်ဆိုရင်တော့ Radio အပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုသွားပြီးရှာလို့ရပါတယ်အဲ့ဒီမှာလည်းတွားပြီးနားထောင်လို့ရပါတယ်ထုတ်လွှင့်ပေးခဲ့တဲ့နေ့ရက်ကတော့ဇူလိုင်လ10ရက်နေ့ဖြစ်ပါတယ်တနင်္ဂနွေနေ့10ရက်နေ့ဇူလိုင်လ9လပိုင်းဖြစ်ပါတယ်ရှင်ဒီမှာအခုဒီအင်တာနက်ကနေပြီးတော့လဲပို့ပေးလိုက်ပါတယ်เนาะစီစဉ်ကိုနားဆင်အားပေးတဲ့အတွက် အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမေအောင်ရေဒါနဲ့ view ကိုစာရေးလာကြတဲ့တော်ရရှင်တွေထဲမှာတို့ရဲ့ဒီနိုင်ငံရေးအမြင်ပေါ်မှာကိုပိုင်လွတ်လွတ်လပ်လပ်ထင်မြင်ယူဆတဲ့ထင်မြင်ယူဆချက်တွေနောက်ပြီးတော့ကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာဖြစ်နေတဲ့လူမှုဘဝအဆုံဆုံးနဲ့ပတ်သက်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေတို့ရှုထောင့်ကနေရေးလာတဲ့စာတွေကိုလည်းကျွန်တော်တို့အလင်းတင်တယ်လို့ဖော်ပြထုတ်လွှင့်ပေးနေပါတယ်။ဒီထဲမှာတော်ရရှင်တယောက်ခွန်တန်းလွင်ဆိုတဲ့တော်ရရှင်ရေးလာတဲ့သူ့ရဲ့နိုင်ငံရေးအမြင်ကိုဒီတစ်ပတ်ဝင်ပြပေးစီမားနေရှင်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတိုင်းရင်းသားထဲမှာမှကရင်တိုင်းရင်းသားပါကျွန်တော်ရဲ့ထင်မြင်ချက်ကိုပွင့်ပွင့်လင်းလင်းပြောပြရစေ။လက်ရှိနိုင်ငံရေးအခြေအနေအရပြည်သူ့ဘက်ကမမမမရက်တီဖို့ဆိုတာမဖြစ်နိုင်သေးပါဘူး။2008အခြေခံဥပဒေကအခက်ခဲပါပဲ။ပြည်သူ့စံနာနဲ့ပြန်လည်ရေးဆွဲနိုင်မှပြည်သူ့ဘက်ကိုမမမမရာနှုန်းပြည့်ရန်တီနိုင်မှာပါ။2008ခြေဥ်ကိုပြန်လည်ပြင်ဆင်ရေးဆွဲနိုင်ဖို့ဆိုတာကလည်းလက်ရှိနိုင်ငံရေးပါတီထဲမှာ NLD မှတပါးယုံကြည်အားကိုးခြင်းစရာမရှိပါဘူး။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးပြာဝေးကွာပြီးစိတ်နှလုံးအေးချမ်းကြပါစေဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုအထူးထောက်ခံအားပေးပုံရပါတယ်ရှင်ဒါကသူ့ရဲ့နိုင်ငံရေးအမြင်ဖြစ်ပါတယ်ဒီတော်ရရှင်တို့ပဲတော်ရရှင်နေအနေနဲ့ကိုယ့်ရဲ့နိုင်ငံရေးယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခြင်းနဲ့ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားပို့လိုက်ပါရှင်ကျမတို့အဲ့ဒီထဲကနေအလင်းသင်းတို့ဖော်ပြပေးသွားတာဖြစ်ပါတယ်အခုတော့ဒီရသလောက်အချိန်နဲ့တော်ရရှင်တယောက်ရဲ့ရင်ဖွဲ့စာတူတူလေးကိုပြောပြပေးချင်ပါတယ်ဒီတော်ရရှင်က VOA ကိုလည်းအမြဲတမ်းအားနာဆင်အားပေးရပြည့်တက်ဖြစ်ပါတယ်ဆိုပြီးတော့ကိုကျော်စင်ပြောလာပါရဲ့ရှင်သူကအစီအစဉ်တော်တော်များများကိုလည်းနှစ်သက်သူပါတယ်ဒါပေမဲ့သူကသူတို့နေမှာကြုံတွေ့နေရတဲ့ဒုက္ခလေးကိုလည်းဒီ VOA မြန်မာပြည်ကပေးစာများကအစီအစဉ်ကတည်းကအများသိအောင်ဝေငှပေးချင်ပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA အမြဲအားပေးနားဆင်ပါတယ်အစီအစဉ်အတော်များများကိုနှစ်သက်ပါတယ်ကျွန်တော်ကတော့ပေါင်းမျိုးနယ်တောင်ကျိုးကျေးရွာကပါကျွန်တော်တို့ရွာမှာဆေးကန်းလည်းမရှိလမ်းမဆက်သွယ်ရေးကလည်းအလွန်ဆိုးဝါးပါတယ်မွေးလူနာတွေဆိုတော်တော်အကြက်တဲနဲ့ရင်ဆိုင်ရပါတယ်အချို့ဆိုလမ်းတဝက်လေပေါ်ဆုံးမရတာတွေလည်းကြုံရတာတွေလည်းရှိခဲ့ဘူးပါတယ်ခင်ဗျဟု
တ်ကဲ့ပါပေါင်းမျိုးနယ်တောင်ချိုကျေးရွာကတော်ရရှင်ကိုကျော်စင်စာရေးပြီးတော့သူတို့ဒေတာမှာကျမရေးဆောင်ရှားမှုတွေဘလောက်တောင်မှအားနည်းနေလဲဆိုတာကိုရင်ဖွင့်သွားတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေတာလာတဲ့တော်ရရှင်တွေကိုဆက်ပြီးအလှည့်ပေးစီမှာလေဒီစီမှာဆိုတဲ့တော်ရရှင်မက်ဆေ့ချ်ကနေပြီးဒီတော်ရရှင်ပေးပို့လာတာဖြစ်ပါတယ
်မင်္ဂလာပါရှင် VOA အစီအစဉ်ကိုနေ့တိုင်းနားထောင်ဖြစ်ပါတယ် VOA ကိုချစ်တဲ့ပရိသတ်တယောက်ပါ VOA အစီအစဉ်ကိုနေ့တိုင်းနားထောင်ဖြစ်ပြီးတော့အားပေးပါတယ်မိုးကုံမြို့ကနေကျမမလွေးပူကျင်ကီပါရှင်မိသားစုနဲ့အဝေးတနေရာရောက်နေပါတယ်ချစ်သူလေးနဲ့လည်းအမြဲဝေးနေရတဲ့သူတယောက်ပါအခုလက်ရှိတငယ်ချင်းတွေနဲ့အတူနေပါတယ်ရှိရတဲ့မိသားစုရဲ့ချစ်တငယ်ချင်းရဲ့တငယ်ချင်းများအတွက်ဝိုင်းစုနဲ့အလင်းရောင်လို့တည်ဆူထားတဲ့နေ့ရက်ညရက်အလွမ်းရက်တခြင်းကိုတောင်းဆိုချင်ပါတယ်တိဆက်ပေးမယ်လို့မျှော်လင့်ပါတယ်ဗီယိုရဲ့ချစ်ပရိသတ်တယောက်ပ
ါဟုတ်ကဲ့ပါမလွေးပူချင်းကြီးအခုလိုမျိုး Messenger ကနေပြီးတော့စာရေးပြီးတချင်းတောင်းလာတဲ့အတွက်ကျေးဇူးတင်ပါတယ်တခြားတော်ရရှင်တွေလည်းသူ့လိုပဲ Messenger ကတစင် view မြန်မာပိုင်းကိုစာရေးပြီးတော့ data ောင်းနိုင်ပါတယ်เนาะဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ Wi-Fi စုခိုင်တဲ့နဲ့အလင်းရောင်တီဆိုထားတဲ့နေ့ရက်ညရက်အလွမ်းရက်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်သူ့ရဲ့ချစ်ရတဲ့မိသားစုသူ့ရဲ့ချစ်ရတဲ့ချစ်သူနဲ့ချစ်တကယ်ချင်းများအတွေ့လို့ရည်ညွှန်းပေးထားပါတယ်ဒီတခြင်းလေးကိုဒီတခြင်းတောင်းတဲ့သူကိုယ်တိုင်နောက်ပြီးတော့တခြင်းတောင်းခံရတဲ့တငယ်ချင်းအတိုင်းဝိုင်းတွေနဲ့ view တီချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်เนาะ
လုံးငိုင်းမတွေ့နေငါစိတ်ကူရတဲ့
ဆုခံတဲ့နဲ့အလင်းရောင်တည်ဆူထားတဲ့နေ့ရဲ့ညရဲ့အလွဲရဲ့ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီးရင်းဖွင့်စာရီးနဲ့တေးသချင်းတောင်းလာရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေ ြော်တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြောင်းနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရစင်အားလုံးရှင်းလင်းချမ်းသာကြပါအောင
ဧသနာကျွေးရဲ့မြန်မာပြည်မှာပေးစာများကဏ္ဍအပြီးအခုတော့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနှားဆင်ရပါမယ်။မခင်ဖြူထွေးနဲ့ကိုငင်းချမ်းတို့အစီအစဉ်တင်ဆက်ထားပါရရှင်။ဂျပန်နိုင်ငံက professional ကျူးကွန်သမားတဦးဟာ second 30အတွင်း24ကကုန်ပြီးကဘာစံချိန်တင်လိုက်နိုင်ပါတယ်။ပြီးခဲ့တဲ့အပတ်ကဂင်းနစ်ကဘာစံချိန်တွေမှာတခြားစံချိန်ချိုးဖို့ကြိုးစားကြသူတွေလိုပဲဟီချီကီအီကူယာမာဟာ member of release style လို့ခေါ်တဲ့ကျိုးကိုလက်တစ်ဖက်လွတ်လိုက်ပြီးလေထဲမှာတစ်ဖက်လက်ပြပြီးတော့မှပြန်ခုံရတဲ့နီးနဲ့စံချိန်တင်တင်လိုက်နိုင်တာပါ။သူဟာကမ္ဘာစံချိန်ခုနှစ်ခုကိုတင်ထားတဲ့သူဖြစ်ပြီးတော့ဒီတစ်ခေါက်မှာလည်းသူ့ရဲ့အရင်စံချိန်စက္ကန့်30အတွင်း22ခါခုံတာကိုချိုးလိုက်နိုင်တာပါ။သူကုလို့စံချိန်တင်တယ်မှုကြိုးစားတဲ့နေရာမှာလည်းခလေးတွေများကြီးလိုက်ပါအားပေးခဲ့ကြပါတယ်။နောက်ကိုစုံရင်ကျိုးနှစ်ဖက်ကိုလက်နဲ့လိမ်ပြီးခုံတဲ့နီးDouble under crossover အတွက်လဲစံချိန်ချိုးဖို့ကြိုးစားခဲ့ပေမဲ့လို့သူ့ရဲ့စံချိန်ဟောင်းဖြစ်တဲ့ second 30အတွင်း66ချိန်ခုန်ခဲ့တာကိုစံချိန်ချိုးအောင်မခုန်နိုင်ခဲ့ပါဘူး။ဒီနေ့စောပိုင်းမှာသူဟာ24နာရီအတွင်းကြိုးချိန်ရေ 35,400 ကျော်ခုန်ပြီးစံချိန်တင်ထားတဲ့သူလည်းဖြစ်ပါရဲ့ရှင
်။အာဂျင်တီးနားနိုင်ငံကစဖို့မှုတွေကကမ္ဘာစံချိန်တင်ဖို့ကြိုးစားတဲ့အနေနဲ့ပီဇာပေါင်း 11,000 ကို 12 နာရီအတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကဖောက်ပြခဲ့ပါတယ်။ဘူနိုအဲရစ်မှာကျင်းပတဲ့ဒီပွဲဟာပီဇာဆိုင်ပိုင်ရှင်နဲ့ဘဲသားမုတ်ဆိုင်ပိုင်ရှင်အမ်ပန်နန်ဒါစ်အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဘဲသားမုတ် 11,000 ကို 8 နာရီအတွင်းပြုလုပ်ခဲ့တဲ့အတွက်လည်းစံချိန်တင်နိုင်ခဲ့ပါတယ်။ဒုံမုတ်ကီလို 3,000 မော်ဇာရဲလာချီစ်ကီလို 3,000 နဲ့ခဲညင်သီးအရေးလီတာ 1,200 စီ 150 လီတာတန်လွင်စီ 8,800 လီတာကိုသုံးပြီးအခုလိုအိမ်မက်ကြီးကိုအကောင့်ထဲပေါ်ခဲ့တာပါလို့ Abies အဖွဲ့ဥက္ကဋ္ဌ Manuel Jamago ကပြောပါတယ်ပြီးခဲ့တဲ့နှစ်2019ကတော့အီတလီအသင်းက12နိုင်အတွင်းပီဇာပေါင်း 1,065 ခုပြုလုပ်ပြီးစံချိန်တင်ထားခဲ့တာပါအီတလီကကျောင်းသားတွေလည်းပါဝင်ခဲ့ပြီးတော့အီတလီပီဇာနဲ့အာဂျင်တီးနားပီဇာဘာကွာလဲတင်ယူခဲ့ရပါတယ်လို့ပြောပါတယ်ပြိုင်ပွဲအတွက်လုပ်ခဲ့တဲ့အစားအသောက်တွေကိုတော့ပရာဟိတအဖွဲ့တွေကိုလှူဒိုင်းခဲ့ပြီးပီဇာနဲ့ဘဲသားမုတ်ရောင်းချရာကရရှိခဲ့တဲ့ငွေတွေကိုတော့အာဂျင်တီးနားကဒေါင်းဆင်ဒရုံးယောဂအတွက်အကူအညီပေးတဲ့အဖွဲ့နဲ့မိဘမဲ့ကလေးတွေကိုအကူအညီပေးတဲ့ Lindro Omos Foundation ကိုလှူဒါန်းခဲ့ပါတယ်ခင်ဗျာ
။ဒီနေ့အစားတော့အရာလေးတွေအများဆုံးတူအောင်လုပ်နိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ကိုတော့တရုတ်နိုင်ငံကဆယ်ကျော်သက်73နှစ်အရွယ်ရှီချွန်းယွီကချုပ်ပြလိုက်ပါတယ်။သူဟာတရုတ်ပြည်အရှေ့တောင်ပိုင်းရှာမန်းမြို့ကဖြစ်ပါတယ်။
ချောင်းနှစ်ဖက်နဲ့ကိုလက်နှစ်ဖက်နဲ့ပါတပြိုင်နဲ့ရူဘေအန်စာတို့သုံးလုံးကိုအယောင်တူအောင်1မိနစ် 36.3 ခုစက္ကန့်အတွင်းမှာလှုပ်ပြခဲ့တာပါဒါဟာဂင်းနစ်ကမ္ဘာစက်ကြီးမှတ်တမ်းအတွက်လည်းပထမဦးဆုံးနဲ့အမြင့်ဆုံးဖြစ်ပါတယ်ရွှေဟာအသက်6နှစ်အရွယ်ကတည်းကရူဘေအန်စာတုံးတွေကိုအယောင်တူအောင်ဖြည့်ရှင်းခဲ့တာဖြစ်ပြီးသူ့ရဲ့တခြားစက်ကြီးတွေကတော့ရူဘစ်သုံးလုံးကိုလေထဲမှာလှက်ပတ်ကစားရင်အမြန်ဆုံး9မိနစ် 6.61 စက္ကန့်အထိမှာဖြည့်ရှင်းနိုင်တာနဲ့နောက်လေထဲမှာစောက်ထိုးတွဲလောင်းချိန်နေတဲ့အချိန်မှာ 15.84 စက္ကန့်အတွင်းဖြည့်ရှင်းခဲ့တာတွေပါပါတယ်ရှင
်။ဟာကင်ဖြူထရီနဲ့ကိုငင်းညန်းတို့အစီအစဉ်တင်ဆက်ပေးခဲ့ရပါရှင်။အခုတော့အင်္ဂါညဒရက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြရစီရှင်။
တွေ့ရင်ဒုက္ခတဲ့စကံတွေကနေပြီးထွက်ပြေးလာတဲ့ခလင်းငယ်တွေပါဝင်ဒုက္ခတဲ့တရားကျော်ဖြေပြက်ပြီးတော့ရောင်တိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာနာဝတီခေါ်ယူထိသိမ့်ပြီးတော့မူလစကံတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခတဲ့စကံတွေကဒုက္ခတွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံပြည်ကဒုက္ခတဲ့စကံကဒုက္ခတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခတဲ့စကံတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရီနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားသလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိမယ်ကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါနေ့တဲ့ line system မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။American ပြည်တော်စု California ပြည်နယ်တွင်းမှာတော်မီလောင်ချွတ်မှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနစ်စင်နေနေကသမ္မတ Donald Trump မျက်မြင်ကိုတွေ့သွားရောက်ကြည့်ရှုခဲ့ပါတယ်။ California ပြည်နယ်မြောက်ပိုင်းက Paradise မြို့ကမီးလောင်မြင်ကိုဖျက်ဆောက်ရင်းသမ္မတ Trump ကသတင်းထောက်တီကိုပြောတာမှာတော့ဒီလိုဖြစ်လိမ့်မယ်လို့ဘယ်သူမှထင်မထားဘူး။လုံးဝနီးပါးပျက်စီးခဲ့ရတယ်လို့ပြောဆိုသွားပါတယ်။အနည်းဆုံးအိမ်ပေါင်း 9,900 လောင်ချွတ်ခဲ့ပြီး86ဦးသေဆုံးလူပေါင်း 1,000 ကျော်ပျောက်ဆုံးနေပါတယ်ရှင်။ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခသည်စခန်းကဒုက္ခသည်နှစ်ဦးကိုလူမောင်ခိုကူးဖို့ဆွဆဲခြင်းနဲ့ရဲတပ်ဖွဲ့ကဝန်းရောက်ဖမ်းဆီးတာမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ရန်ကုန်မြို့ကြောက်တန်းမြို့မှာခေတ္တထိန်းသိမ်းခဲ့ရတဲ့မွတ်စလင်106ဦးတို့ကိုလူမောင်ခိုကူးခဲ့တဲ့ဆိုတဲ့ဆွဆဲခြင်းနဲ့ဒုက္ခသည်စခန်းတွင်းကအမျိုးသားနှစ်ဦးကိုအာဏာပိုင်တို့ဝန်းရောက်ဖမ်းဆီးဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့လာမယ့်နှစ်တည့်အထိဆိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်ဘက်ကစီစဉ်ထားပြီးဌာနပြင်ရင်းနဲ့ပြန်လည်နေရာချထားရေးအစည်းအဝေးတွေကလည်းဒီနှစ်ကုန်ရွေးကောက်ပွဲတွေနောက်ပိုင်းမှာဖြစ်မဲ့ပုံရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေဌာနပြင်ရင်းအစ်တစ်ပြန်ဆဖို့ဆိုရင်တော့ဒုက္ခသည်တွေရဲ့တောင်းဆိုချက်တွေကိုအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ဌာနပြန်ပို့ရေးဆိုင်ရာမဟာမင်းကြီးအဘူခါလန်က Reuters သတင်းဌာနကိုပြောဆိုသွားတာဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါရဲ့။ VOE American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဘိုင်းဒိုမီတာ1925.32တိုကနေအသံလွှင့်ပေးခဲ့ရပါ။ VOE ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါရဲ့။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.